နိုင်ငံမှာရေတပ်ဦးစီးချုပ်ဟောင်းဒုံကျုံကိုကာကွယ်ရေးဝန်ကြီးသစ်အဖြစ်နဲ့တောက်ကြနေတော့ကခန့်အပ်လိုက်ပါတယ်။ပြီးခဲ့တဲ့လတွေအတွင်းလူအများရှိမှမတွေ့ရတဲ့ကာကွယ်ရေးဝန်ကြီးချုပ်ဟောင်းရဲ့နေရာမှာအခုလိုအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံကိုကမ္ဘာအင်အားကြီးနိုင်ငံကြီးတစ်ခုဖြစ်လာအောင်ကြိုးပမ်းတဲ့အနေနဲ့သမ္မတရှီကျင်းပင်ကစစ်အင်အားတိုးချဲ့တိစောက်နေတဲ့အချိန်မှာတရုတ်ကွန်မြူနစ်ပါတီလွှတ်တော်အမတ်တွေကရေတပ်ဦးစီးချုပ်ဟောင်းဒုံကျုံကိုကာကွယ်ရေးဝန်ကြီးအဖြစ်နဲ့အစိုးပြုခဲ့ကြတာပါ။သမရရှိရဲ့စစ်အင်အားတိုးချဲ့မှုတွေကတရုတ်ရဲ့အိမ်ကြီးချင်းတွေအထူးသဖြင့်ကိုပိုင်အုပ်ချုပ်ခွင့်ရထိုင်ဝမ်နဲ့ရေပိုင်နဲ့အငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်ဒေသနိုင်ငံတွေအတွက်စိုးရိမ်စရာဖြစ်နေတာပါ။တခြားသောလက်နက်ကိုင်အဖွဲ့တွေသတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံသွားရမယ့်တရုတ်ကာကွယ်ရေးဝန်ကြီးရဲ့လက်တလုံးအရေးကြီးဆုံးတာဝန်တစ်ရပ်ကတော့ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်မှာပြည်ပခဖြစ်လာနိုင်ခြင်းအန္တရာယ်တွေလျှော့ချနိုင်ဖို့အမေရိကန်စစ်တပ်နဲ့ထိတွေ့ဆက်ဆံတာတွေကိုလုပ်သွားမှာဖြစ်ပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ရေတွက်စစ်ဦးစီးချုပ်ဟောင်းဒုံအတွက်ကတော့ဒီဒေတာနှစ်ခုအရေးကိစ္စကအကျွမ်းတဝင်ရှိနေပြီးသားပါ။သူဟာရေတက်ဦးစီးချုပ်တာဝန်မယူခဲ့ချိန်ကတည်းကထိုင်ဝမ်နဲ့ပတ်သက်ပြီးအဓိကတာဝန်ယူရတဲ့အရှိပင်လေရေတက်အုပ်စုတွေရဲ့ဒုတိယအကြီးအကဲတာဝန်ကိုယူခဲ့ပူးတဲ့သူဖြစ်ပါတယ်။